ိုင်ငံခြားအထက်လုပ်ငန်းရှင်တွေဟာလောက်ခဈေးပေါ်တဲ့တိုင်းပြည်တွေမှာရင်းနှီးမြှုပ်နှံကြတာများပါလေ။တရုတ်၊ထိုင်း၊ဗီယက်နမ်၊ကမ္ဘောဒီးယားနဲ့အင်ဒိုနီးရှားနိုင်ငံတွေနဲ့ရှင်လိုက်ရင်မြန်မာပြည်ဟာလောက်ခသက်သာပါလေ။ဒါကြောင့်လေတရုတ်၊ကိုရီးယား၊ထိုင်ဝမ်၊ဂျပန်နဲ့ဥရောပကုမ္ပဏီတွေမြန်မာပြည်မှာအထက်ကျုပ်လုပ်ငန်းတည်ထောင်ကြတာဖြစ်ပါလေ။ကမ္ဘောဒီးယားနဲ့ဗီယက်နမ်မှာအနည်းဆုံးလောက်ခဟာတလဒေါ်လာ150ရှိပြီးတိုင်းမှာတော့တလ250ရပါတယ်မြန်မာရဲ့အနည်းဆုံးလောက်ခကတလဒေါ်လာ90လောက်ရှိပြီးဘင်္ဂလားဒေ့ရှ်မှာ45ဒေါ်လာသာရပါတယ်မြန်မာပုံကွန်ရဲ့ဆေးရခိုင်နှုန်းဟာအထည်ချုပ်လုပ်ငန်းကရတဲ့ဝင်ငွေဖြစ်ပါတယ်2015မှာဒေါ်လာ3000ဘူးမြန်မာကတင်ပို့နိုင်ပြီမြင့်အိမ်ကြီးချင်းနိုင်ငံတွေကိုပြည်ဖို့အများကြီးလိုပါသေးတယ်အဲ့ဒီနေ့မှာကမ္ဘောဒီးယားကဒေါ်လာ3600ဘူးဗီယက်နမ်ကသန်း3000ဒီပါဘူးတင်ပို့နိုင်ခဲ့ပါတယ်။ဗီယက်နမ်မှာအထည်ချုပ်အလုပ်သမား2000ခွဲလောက်နဲ့စက်ရုံ6000နီးပါးရှိပါတယ်။လောက်ခနေလေလုပ်ငန်းရှင်တွေကြိုက်တည်တည်ဖို့လောက်ခနေတဲ့နိုင်ငံတွေကိုစုပြုံဝင်ရောက်လို့ရှိပေမဲ့မြန်မာပြည်ဟာဘင်္ဂလားဒေ့ရှ်လိုမဖြစ်ဖို့လိုအပ်ချက်တွေပေးကြပါတယ်
။မြန်မာနိုင်ငံမှာအနည်းဆုံးလောက်ခတစ်နှစ်ကျပ်3600ပေးဖို့2015ခုနှစ်တုန်းကသတ်မှတ်ပါတယ်။အလုတ်ရှင်ဘက်ကတော့2500လောက်သာပေးလိုပါတယ်။3600နဲ့ဆိုရင်စီးပွားရေးအတွက်ချီမကိုက်တဲ့အတွက်စိတ်ယုံလေးပေးရလိမ့်မယ်လို့တရုတ်နဲ့တောင်ကိုရီးယားကုမ္ပဏီ90လောက်ကချိန်ချောက်ပါတယ်။အနည်းဆုံးလောက်ကတစ်နှစ်ကျပ်3600နဲ့စားမလောက်ကြောင်းအလုတ်သမားသက်မကဘက်ကရှင်းပြပါတယ်။စိတ်ယုံဥပဒေမှာအလုတ်ချိန်တစ်ပတ်44နာရီအချိန်ပိုက16နာရီစုစုပေါင်းနာရီ60လောက်ခွင့်ပြုထားပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်မှာတပတ်64နာရီလုတ်ခွင့်ပြုကြောင်းအလို့သမားရေးဌာနကအမိန့်ထုတ်ပါတယ်။အလို့ရှင်ကတော့ကုန်စည်များများထုတ်လုပ်နိုင်ပြီးများများရောင်းရဖို့သာစိတ်ဝင်စားပါတယ်။အလို့သမားရဲ့ဘဝအခြေအနေကိုဦးစားမပေးကြပါဘူး
။မြန်မာအထည်ချုပ်လုပ်ငန်းကအလို့သမား40ရာခိုင်နှုန်းဟာတောင်ကိုရီးယားကုမ္ပဏီတွေမှာအလုပ်လုပ်ကြပါတယ်။မြန်မာအလုပ်သမားဥပဒေကိုဖြောက်ပြရမှာလဲတောင်ကိုရီးယားပြည်အများဆုံးဖြစ်ပါတယ်။အချိန်ကိုလုပ်ဖို့အစိုးရကခွင့်ပြုထားရတဲ့ပိုပြီးခိုင်းတဲ့နေရာမှာတောင်ကိုရီးယားကုမ္ပဏီတွေနာမည်ကြီးပါတယ်။အထည်ချုပ်စက်ယုံ39ဦးကအလုပ်သမား1200ကို Action Labor Rights အဖွဲ့ကတွဲဆုံမင်းများနဲ့အခါမှာ62ရာခိုင်နှုန်းကတရားဝင်တတ်မှတ်ထားတဲ့အချိန်ကိုတဲ့အမြင်လားပိုလုပ်နေရတယ်လို့ပြောပါတယ်။ဒီထဲမှာအလုပ်သမား15ရာခိုင်နှုန်းကလုတ်ပြရတဲ့အချိန်ကိုအတွက်လုတ်ခမရဘူးလို့သိရပါတယ်။ကလေးလုတ်သားတွေကိုလည်းတောင်ကိုရီးယားပိုင်ကုမ္ပဏီတွေမှာတွန့်နေပါတယ်။အလုပ်ယုံ69ရာခိုင်နှုန်းမှာအရေးပေါ်ထွက်ပေါက်မရှိပါဘူး
။အထည်ချုပ်လုပ်ငန်း180လောက်မှာလူမှုကျင့်ဝတ်စံချိန်စံညုံးကိုလိုက်နာနိုင်ကြပြီးကြံစက်ယုံတွေမှာသတ်မှတ်ထားတဲ့စံချိန်စံညုံးကိုမလိုက်နာကြဘူးလို့အထည်ချုပ်လုပ်ငန်းရှင်များအသင်းဗဟိုအလုပ်မှုဆောင်ကော်မတီဝင်ဦးအောင်မျိုးဟိန်ပြောတာကိုဇန်နဝါရီ29ရက်နေ့ထုတ်မြန်မာတိုင်းသတင်းမှာဖော်ပြပါရယ်ဥရောပအမေရိကန်နဲ့ဂျပန်ကိုတင်ပို့တဲ့စက်ယုံတွေကသာစံချိန်စံညုံးလိုအပ်ချက်ကိုလိုက်နာကြပြီးတရုတ်နဲ့မြန်မာပိုင်စက်ယုံတွေကတော့မလိုက်နာကြဘူးလို့ဆိုပါရယ်ချင်းဝလိုက်နာအောင်အလို့သမားသမဂ္ဂတွေကလည်းတိုက်တွန်းကြပါရယ်ကမ္ဘာနိုင်ငံကြီးတွေတောင်းဆိုတဲ့အတိုင်းစက်ယုံမှာလိုက်နာရမယ်လူမှုချင်းဝစံချိန်စံညုံးတွေကိုပြည်တွင်းလုပ်ငန်းရှင်တွေလိုက်နာကြဖို့လိုပါတယ်။ဒီကိစ္စမှာအစိုးရရဲ့ကူညီထောက်ပံ့မှုလိုအပ်နေတယ်လို့ဆိုပါတယ်
။အာရှဒေသမှာဘင်္ဂလားဒေ့ရှ်ပြီးရင်မြန်မာဟာလောကအနည်းဆုံးဒေသဖြစ်ပါလေ။အထက်ကျောက်လုပ်ငန်းရှင်တွေအဖို့လောကနည်းလေအများအဆုံးများလေဖြစ်တဲ့အတွက်မြန်မာပြည်မှာရင်းနှီးပြုံနံလိုကြတာသဘောကျပါတယ်။ဒါကြောင့်မြန်မာအထက်ကျောက်လုပ်ငန်းတစ်ဝက်လောက်ဟာနိုင်ငံကြားပိုင်သို့မဟုတ်နိုင်ငံခြားနဲ့ဖက်ဆက်လုပ်သားသူတွေဖြစ်ပါတယ်။တရုတ်၊ကိုရီးယား၊ထိုင်ဝမ်နဲ့ဂျပန်တို့အပြင်အနောက်တိုင်းကုမ္ပဏီတွေနဲ့အထည်ချုပ်လုပ်ငန်းမှာပါဝင်လာကြပြီဖြစ်ပါလေ။ဒါကြောင့်မြန်မာအလုပ်သမားတွေတိုင်းငံတာကြီးလုခတ်ရဖို့နဲ့စက်ရုံအစင်တန်းရှိရေးဟာအရေးကြီးလာပါတယ်။အာရှနိုင်ငံတွေမှာမနစ်ကအနည်းဆုံးလုခတ်9ရာခိုင်နှုန်းကနေ15ရာခိုင်နှုန်းအထိတိုးလာတာတွေ့ရပါတယ်။အိန္ဒိယ၊မလေးရှား၊ထိုင်း၊ကမ္ဘောဒီးယားနဲ့အင်ဒိုနီးရှားမှာလောက်ခတိုးလာပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့မပြောင်းလဲပါဘူး။ကမ္ဘောဒီးယားမှာအလုသမားတမန်ကရဲ့တောင်းဆိုမှုကြောင့်လောက်ခတိုးပြရပါတယ်။အ အင်ဒိုနီးရှားမှာတော့စားလောက်အောင်အစိုးရကအနည်းဆုံးလောက်ခကိုတိုးပြပါတယ်။တရုတ်နဲ့ဖိလစ်ပိုင်မှာတစ်လဒေါ်လာ300ကျော်ရပြီးမလေးရှားထိုင်းနဲ့အင်ဒိုနီးရှားမှာတစ်လဒေါ်လာ250ကျော်ရပါတယ်။အိန္ဒိယ၊ဗီယက်နမ်နဲ့ကမ္ဘောဒီးယားမှာတစ်လဒေါ်လာ150လောက်ခရကြပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်မှာတော့100အောက်သာရနေကြပါတယ်ခင်ဗျာ။